နေစရာအီးမေးကဘာမှာ2023ပထမ6လပိုင်းအတွင်းမြမကျွန်းသစ်တန်ချိန်4800ပြပကိုတင်ပို့နိုင်တယ်လို့စစ်ကောင်စီတစ်တော်ဦးစီးဌာနကပြောပါရတယ်။အိန္ဒိယ၊စင်ကာပူ၊မလေးရှား၊ထိုင်းတရုတ်စတဲ့နိုင်ငံတွေအပါအဝင်25နိုင်ငံကိုကုမ္ပဏီ50ခုကတင်ပို့တယ်လို့ဆိုပါရတယ်။တတော်ဦးစီးဌာနအင်တာနက်စာမျက်နှာကိုကြည့်ရင်ကျွန်းသစ်မှနဲ့တခြားသစ်တွေကိုဘယ်နေရာမှာဘယ်နဲ့တန်ဖန်းစီမိတယ်လို့ပေါ်ပြထားပြီးအဲ့ဒီစာမျက်နှာမှာပဲလေလံနဲ့တန်တာခေါ်စာတွေ့ရပါလိမ့်မယ်။သစ်တွေတရားမဝင်ထုတ်လုပ်နေပြီးဖမ်းဆီးရမိတဲ့သစ်တွေတဲ့လေလံကျွန်းရှိပြီးလေလံတင်တဲ့အခါတရားမဝင်သစ်ကတရားဝင်သစ်ဖြစ်သွားတယ်လို့ပတ်ဝန်းကျင်ရေးရာဆောင်မရှင်ဒေါက်တာခင်မောင်ညိုကပြောပါတယ
်။လေလံကျွန်းဆိုရှိတယ်ဒီသူဖမ်းမိလေလံတင်တော့ရောင်းလိုက်ရောင်းလိုက်အဲ့တရားဝင်ဖြစ်သွားရောကျွန်းကအခုလိုက်ခိုးထုတ်နေအများကြီးပါလေ။သစ်ကျွန်းဘလောက်ယူမလဲအလုံးကြီးကြီးယူမလားအလုံးသေးသေးယူမလားထက်ငါးပေပတ်လဲယူမလားတိုင်းလိုက်ဖွက်ထားတဲ့လူတွေအများကြီးရှိတယ်။နေပြီးတော့မှကျိုက်တဲ့သစ်ကိုမှားလို့ရတယ
်ဒီလိုနီးနဲ့လေလံအောင်သွားတဲ့သစ်တွေကိုပြပကိုတရားဝင်တင်ပို့နိုင်ပြီးကုမ္ပဏီကလည်းတရားဝင်သစ်တွေကိုဝယ်ယူတယ်လို့သက်သေပြနိုင်ပါတယ်တခြားလက်ကဘာကျော်အမေဇုန်တထေး Jeff Bezos ပိုင်နဲ့စင်ခံရက်တွေကိုစောက်ပေးတဲ့ Ocean Co ဆိုတဲ့ Netherlands ကုမ္ပဏီကတရားဝင်ဝယ်ယူထားတဲ့ကျွန်းသစ်နဲ့စောက်လုပ်တယ်လို့ပြောတာပါအဲ့ဒီစင်ခံလေးကိုမြမကျွန်းသစ်နဲ့စောက်လုပ်တယ်လို့ဆိုပါတယ် American ပြည်ထောင်စု Washington DC မှာရှိတဲ့ Forest Transit ဒီနှစ် March ကထုတ်ပြန်တဲ့အစင်ခံစာမှာတရုတ်နိုင်ငံကိုတမောအဖြစ် American Dollar တန်း280နီးပါးရှိတဲ့မြမသစ်တော်ထွက်ကိုအများဆုံးတင်ပို့တယ်လို့ဖော်ပြပါတယ်ဒီနောက်အိန္ဒိယကဒေါ်လာ95တန်းခွဲကျော်၊ထိုင်းက38တန်းကျော်၊ဂျပန်က4တန်းခွဲ၊စင်ကာပူက10တန်းကျော်နဲ့ဩစတြေးလျနိုင်ငံက3တန်းခွဲဝယ်ယူတင်သွင်းတယ်လို့ဖော်ပြပါဗျ။ဒီနိုင်ငံတွေဟာစစ်ကောင်စီကိုအရေးယူပိတ်ဆို့ထားတဲ့နိုင်ငံတွေမဟုတ်ပါဘူး။ဒါပေမဲ့စစ်ကောင်စီကိုအရေးယူတံခတ်ထားတဲ့ EU, ဥရောပ၊သမဂ္ဂ၊ဆွစ်ဇာလန်၊ဗြိတိန်၊ကနေဒါနဲ့အမေရိကန်ပြည်ထောင်စုတို့ကလည်းမြန်မာသစ်တွေဝယ်ယူထားပါဗျ။EU က American Dollar 58တန်းခွဲကျော်နဲ့ American ပြည်ထောင်စုက33တန်းခွဲကျော်အများဆုံးဝယ်ယူပြီးကျန်နိုင်ငံတွေကဒေါ်လာ1တန်းပိုးအောက်ဝယ်ယူကြပါတယ်။ American ပြည်ထောင်စု Florida ပြည်နယ်မှာရှိတဲ့ Carib Tea Company Internet စာမျက်နှာမှာတက်မာရီရဲ့ရာသာမင်းလို့တင်စားပြီးမြမကျွန်းသစ်ကိုရောင်းချတာတွေ့ရပါတယ်။ကျွန်းတကကျွန်းနေတဲ့မြမကျွန်းသစ်ကဈေးအကြီးဆုံးဖြစ်ပြီးကျွန်းသစ်အယောင်နဲ့အကွက်ကလှယုံမကအကွဲအဲ့လဲနဲ့ဒါရှိလဲခန်းရေရန်လဲခန်းနိုင်လို့စိန်ခန်းဒါမှမဟုတ်အပျော်စီးသင်မောဆော့လို့ရေးလုပ်ငန်းရှင်တွေအထူးနှစ်သက်ပါတယ်လူခွေရေးအဖွဲ့တွေနဲ့သဘာဝပတ်ဝန်းကျင်သင်းသင်းရေးအဖွဲ့တွေကဒီလိုစိန်ခန်းသင်မောတွေရက်လွေတွေဆော့လို့တာဟာမြမသစ်တော်တွေပြုံးတီးစေပြီးစစ်ကောင်စီလဲဝင်းဝေးရတယ်လို့ထောက်ပြပါတယ်Forest Trends America တို့ပြန်တဲ့စင်ကန်စာမှာ MTE မြမသစ်လုပ်ငန်းဟာစစ်တပ်နဲ့ဆက်ဆက်တဲ့ကုမ္ပဏီတွေကိုသစ်တွေတိုက်ရိုက်ရောင်းချတယ်လို့ဖော်ပြပါတယ်။ဒီကုမ္ပဏီတွေရဲ့ MRT မြမ Rice Trading Company Limited ကပြည်ပကိုသစ်အများဆုံးတင်ပို့တယ်လို့လည်းဖော်ပြပါတယ်။ဒီကုမ္ပဏီကိုနိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီကစက်မှုဝန်ကြီးတဦးအောင်ပေါင်းရဲ့ပါဦးနေအောင်ကပိုင်ဆိုင်ပါတယ်။ဦးနေအောင်ဟာတရားဝင်စာရွက်စာတမ်းနဲ့သစ်ဝယ်ယူခွင့်တင်ပို့ခွင့်လိုင်စင်ရထားသူလို့ပြောနိုင်ပါတယ်။တတော်ဦးစီးဌာနဟာအစိုးရခွင့်ပြုချက်နဲ့ပုဂ္ဂလိကကျွန်းဆိုင်ခင်းတွေဆက်ခွင့်ပေးတယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဘသူတွေစိုက်ပျိုးနေပါသလဲ။နေပြီးတော့ပြင်းမနာမှနေထိုင်နေတဲ့လုံခြုံရေးရအမိမဖော်လို့သူတယောက်ပြောတာက
ဧကအရာနဲ့ချီပြောလေအစည်းပေါ်ပေါ်နဲ့ထုတ်ပေးတာလုတ်ခွင့်ပေးတာပေါ့သူတို့စစ်ဖို့ရုပ်တယ်ပေါ့အဲ့ဒီဟာကြီးအဲ့ဒီကနေသူတို့နဲ့ခင်တဲ့လူတွေအကုန်လုံးကဧက900 600 1000 ပေါ့ဦးသိန်းစိန်တို့ဘာလို့လဲရှိတယ်အဲ့လိုမျိုးပေါ့အဲ့တော့ဧက90ကနေဧက1000ကျားမှရှိတာပေါ့အဲ့မှာရွှေတူးမဲ့တစ်ဆိုင်မှာပေါ့အဲ့လိုလေဒီပြမနာဘက်မှာအများကြီ
းစစ်ရီနဖောင်းကအရောက်ွေလဲလိုက်တဲ့တမရာဟောင်းဦးသိန်းစိန်လက်ထက်မှာရန်ကုန်မန္တလေးအမြန်လမ်းတစ်လျှောက်ကလေယာရီကိုတင်ပြီးတရက်စုံကျိုးနဲ့တခြားတစ်မှာစိုက်ပျိုးရေးစုံတွေသတ်မှတ်စိုက်ပျိုးတာလို့လဲပြမနာဒေသကနောက်တစ်ယောက်ကပြောပါတယ်
ဒီလိုထဏာနေပြီးတော့ဒီလိုတက်မှတ်ထားတဲ့ဒီဌာနတိုင်းကြီးတွေရှိမယ်။မြေလူမြေရာအနေနဲ့ဒါပေမဲ့ဦးချောက်လောက်ပိုင်းထားတဲ့တောင်ရလုံးတက်မှုတွေရှိမယ်။ဒီမှာသွားကြတဲ့လူတွေအများကြီးပဲဒီတရားစုံရဲ့ကျွန်းနဲ့ကြားအစ်စ်လို့စားဆိုင်ကျွန်းတွေကတော့ဒိမ့်လိုက်ကြ။အဲ့ဒါလို့ဆိုပြီးအကွက်ဖို့ဆိုပြီးတော့ဖြစ်နေတဲ့ပေါ့ဗျာ
။ဒီလိုနင်းနဲ့ကျွန်းကင်းဆိုင်ပြီးကျွတ်တစ်တွေကိုတရားဝင်ရောင်းချတယ်ဆိုတဲ့ခေါင်းစဉ်အောက်တွင်းနိုင်သွားပါလိမ့်ရှင်။